မြန်မာအစိုးရအနေနဲ့ကုလသမဂ္ဂနဲ့လက်တွဲပြီးတနိုင်ငံလုံးအတိုင်းအတာနဲ့အထူးသဖြင့်ပဋိပက္ခတွေဖြစ်နေတဲ့ဒေသတွေမှာလူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေမှာလက်တွဲပူးပေါင်းဆောင်ရွက်မှုတွေကိုအရှိန်မြင့်လှုပ်ဆောင်နေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာခြားသာရေးဝန်ကြီးကပြောဆိုလိုက်ပါတယ်မြန်မာပြည်သူတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးပါလူသားချင်းစာနာမှုတွေဆောင်ရွက်ပေးပါလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာလက်ထောက်အထွေထွေအတွင်းမှုချုပ်ကသူ့ရဲ့မြန်မာနိုင်ငံခီးစဉ်အပြီးမှာတိုက်တွန်းပြောဆိုတဲ့အပေါ်တုတ်ပြန်ပြောဆိုလိုက်တာပါဒီကြောင့်လည်းပတ်သက်လို့မတ်စုမုံကဆက်ပြီးတင်ပြမှာနော
်ဟုတ်ပါတယ်လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်ဦးစလာမူလာဟာပြီးခဲ့တဲ့ဧပြီလ2ရက်နေ့ကနေစပြီးဒီကနေ့ဧပြီလ10ရက်နေ့အထိသူ့ရဲ့မြန်မာပြည်6ရက်တာခီးစဉ်တွင်မှာတော့ရန်ကုန်နေပြည်တော်ရခိုင်ပြည်နယ်ကချင်ပြည်နယ်တွေကိုတွားရောက်ခဲ့ပြီးတော့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ပါဝင်ကာကွယ်ရေးဝန်ကြီးဌာနနေဆက်ရေးရာဝန်ကြီးဌာနလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာခြားထားရေးဝန်ကြီးဌာနကအစိုးရတာဝန်ရှိတဲ့သူတွေနောက်ပြီးတော့ဒုက္ခသည်တွေလိုအပ်နေတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့တွေပါဝင်ဒုက္ခသည်တွေဒေသခံတွေနဲ့ပါတွေ့ဆုံခဲ့ပါတယ်။သူ့ရဲ့ခီးစဉ်ပြီးဒီကနေ့ဧပြီလ10ရက်နေ့မှာတော့မြန်မာနိုင်ငံမှာဘေးဒုက္ခကြုံနေရသူလူသားချင်းစာနာမှုအကူအညီတွေအရေးပေါ်လိုအပ်နေတဲ့သူတွေအတွက်အစိုးရနိုင်ငံတကာအတိုင်းဝိုင်းနဲ့ပြည်တွင်းဖွဲ့စည်းတွေအနေနဲ့လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေအားကောင်းစေဖို့ပူးပေါင်းဆောင်ရွက်ကြပါလို့တိုက်တွန်းပြောကြားခဲ့တာပါ။မြန်မာအစိုးရအနေနဲ့ကလည်းကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုပို့ပြီးတော့မှအရှိန်ဟုန်မြင့်ဆောင်ရွက်သွားဖို့စီမံကိန်းစီမံချက်တွေနဲ့စနစ်တကျစီစဉ်နေရှိပါတယ်လို့လက်ထောက်တွင်မှုချုပ်ရဲ့ခီးစဉ်တွင်ကိုရိုင်းတွဲဆောင်ခဲ့တဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာခြားထားရေးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုပြောပါရယ်
ကုလသမဂ္ဂလက်တွဲလှုပ်ဆောင်မှုတွေကတော့တနင်္ဂနွေလုံးတိုင်းတာနေတဲ့ပေါ့နော်ကျွန်တော်တို့ကြိုက်ပွဲဆောင်နေတဲ့ပတ်သက်တာရောပြည်ပခန့်တွေဖြစ်တဲ့ဒေသတွေမှာရောဆောင်ရွက်တာတွေရောကျန်တဲ့လူမှုစီးပွားခွင့်ပြုထုတ်တဲ့ဒေသတွေမှာရောကျွန်တော်တို့ MOU နဲ့ထိုးပြီးတော့ဆောင်ရွက်တဲ့ဒေသတွေမှာပြီးကတော့ပြည်သူကြိုးရှိဖို့ဥတည်တာပေါ့နော်သူတို့လည်းပြည်သူကြိုးရှိဖို့ကူညီမယ်ဆိုရင်တော့ပြည်သူကြိုးရှိမဲ့ဒေသများနဲ့ပတ်သက်ပြီးကျွန်တော်တို့ MOU ထိုးရင်လည်းကြီးကြပ်ကြနဲ့ဆောင်ရွက်နေပါတယ်သူတို့ပြင်ဧည့်သည်လာဝါတဲ့ဒေသနဲ့ပတ်သက်လို့ကတော့ကျွန်တော်နဲ့ဥပေါင်းဆောင်ရွက်မယ်ဆိုတဲ့ဟာကိုကျွန်တော်လက်ပြပြတယ်ကျွန်တော်လက်ရှိဆောင်ရွက်နေတဲ့အခြေအနေတွေကိုလည်းပြောပြတယ်ပေါ့နော်ပြောပြတဲ့ခါကျတော့သူတို့ဥပေါင်းဆောင်ရွက်ပါမယ်ကူညီပါမယ်လို့ပဲပြောသွားတာပဲခင်ဗျ
ကုလသမဂ္ဂလက်ထောက်တွင်မှုချုပ်ရဲ့ခီးစဉ်တွင်အထူးသဖြင့်ရခိုင်ပြည်နယ်တွင်ကွင်းစင်းလေးလာကြီးစုခဲ့ပြီးတဲ့နောက်မှာတော့လူသားချင်းစာနာမှုအကူအညီအရေးပေါ်လိုအပ်မှုတွေနဲ့ပတ်သက်ပြီးတော့ကုလအနေနဲ့ပို့ပြီးတော့မှလက်တွဲပူးပေါင်းဆောင်ရွက်နိုင်မယ်လို့မျှော်လင့်ကြောင်းဒေါက်တာဝင်းမြတ်အေးကပြောပါတယ
်ပြင်ဆင်မှုတွေတွေ့တယ်ဒါပေမဲ့တကယ်အခက်အခဲကဘာလဲဆိုတာလဲသူကျင်ရသဘောပေါက်သွားမယ်ဆိုရင်တော့ပို့ပြီးတော့ပူးပေါင်းဆောင်ရွက်မှုတွေကပိုကောင်းလာမယ်လို့ကျွန်တော်အနေနဲ့ယူဆတယ်ပေါ့နော်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီလိုအဆင်နှင်းဖြစ်တဲ့အကြောင်းရှိတယ်ကျွန်တော်တို့လည်းဒီ arrangement တွေလည်းပြင်ဆင်ထားမှုတွေလည်းအကြည့်ကြကျွန်တော်တို့လုပ်ထားပြီးပြီစာချုပ်တွေလည်းရှိထားတယ်သဘောတူညီလည်းရှိတယ်ဒါပေမဲ့ဘာလို့မဆနိုင်သေးလဲပေါ့နော်အဲ့တော့ဒီမှာလည်းသူတို့စက်တင်းဝင်ဝင်သူတို့တိပြီးတော့ပူးပေါင်းဆောင်ရွက်မှုတွေလုပ်မယ်ဆိုရှင်ပိုကောင်းလာပေါ့နော်ဥပမာလည်းတော်တော်ဒုက္ခရောက်တယ်ဘိုးရွာရင်ဟိုတန်းကြရင်ဘာဖြစ်နိုင်လဲဒါကြီးကိုလို့ကျွန်တော်တို့သိတယ်ကျွန်တော်ကလည်းဒီမှာလက်ကမိုးအဆင်နှင်းဖြစ်နေပြီဆိုတော့ဒါစတဲ့နေရာမှာမြန်မြန်စပြအောင်လို့အားလုံးဝိုင်းဝန်းကူညီပေးရင်တော့ပိုကောင်းမယ်လို့ကျွန်တော်အနေနဲ့ယူဆတာပေါ့နော်
ရခိုင်ပြည်နယ်အတွက်တင်တာမကဘဲနဲ့အထူးသဖြင့်ကတော့ကချင်နဲ့ရှမ်းပြည်နယ်တွေမှာလူသားချင်းစာနာမှုအကူအညီပေးရေးတွာလာခွင့်တွေတည်တာထင်ရှားစွာဆုပ်ယုပ်သွားခဲ့ပြီးတော့ဒီလူသားချင်းစာနာမှုဆိုင်ရာအသက်ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုဖျက်တောက်လိုက်မယ်ဆိုရင်ဒုက္ခသည်တွေပိုပြီးဒုက္ခရောက်ကုန်ကြတော့မှာလို့လည်းဆိုရင်မကင်ထည့်သွင်းပြောကြပါရယ်ဒါကြောင့်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်တဲ့သူတွေလက်ထက်အရောက်သွားနိုင်မှုတွာခွင့်ပေးပါလို့လည်းသူကတောင်းဆိုထားပါရယ်ကချင်စီရေးဟာကမ္ဘာအရှိကြဆုံးအမေလျော့ခံပြည်ပခန့်တစ်ခုအနေနဲ့ထည့်သွင်းပြောကြားခဲ့တဲ့အပေါ်မှာတော့စစ်ပြေးဒုက္ခသည်တွေကိုကူညီပေးနေတဲ့ Treasure နဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကကချင်မျိုးသမီးရဲ့လှူရှာသူဒေါ်နန်ပူကကုလသမဂ္ဂအနေနဲ့လည်းဒီထက်ပိုပြီးတော့မှထိရောက်တဲ့ကူညီထောက်ပံ့မှုတွေပေးပါလို့မြေတားရက်ခံပါတယ်
ပြောမယ်ဆိုရင်တော့ဒီကျမတို့ကချင်ပြည်နယ်ကတကယ်ပဲအမေလျော့ခံဖြစ်နေတယ်ပေါ့2017ကနေကချင်ပြည်နယ်ကစစ်ပြေးဒုက္ခသည်တွေကိုဆက်ပြီးတော့ထောက်ပံ့မှုရတဲ့အတိုင်းလိုအပ်နေရှိတယ်ဆိုတာကိုကျမဖော်ပြချင်ပါတယ်ကုလရဲ့ထောက်ပံ့မှုရဲ့ဆော့ဆော့ဆော့လာတဲ့အခါကျတော့ဒီကုလသမဂ္ဂရဲ့လူတိုင်းဆန္ဒထောက်ပံ့မှုရပို့ပြီးတော့လိုအပ်နေရဆိုတာကိုပြောချင်တယ်ပေါ့နော်ကုလသမဂ္ဂရဲ့ထောက်ပံ့မှုကပို့ပါတယ်ဒါပေမဲ့ပို့တဲ့ရခိုင်တော့အကုန်လုံးမရောက်ဘူးပေါ့နော်အဲ့လိုမဖြစ်အောင်ပေါ့နော်တကယ်ပဲကုလသမဂ္ဂရဲ့ထောက်ပံ့မှုတွေကတကယ်မြန်မာတကယ်ဒုက္ခရောက်တဲ့လူတွေစီကိုအရောက်ပို့နိုင်ဖို့ရန်အတွက်ရန်လုံးပြည့်ပို့နိုင်ဖို့ရန်အတွက်လည်းအင်တာမအရေးကြီးပါတယ်ဆိုင်ဆိုင်ကုလ UN ရဲ့အဲ့ဒီ cost တွေမှာပဲအများကြီးသုံးပြီးတော့ကတကယ်လွတ်တဲ့နေရာကိုပေးတာကတော့ရခိုင်လုံးအရင်နည်းနေတယ်ဆိုတဲ့အခြေအနေကိုတွေ့ရတယ်ပေါ့အဲ့ဒါကြောင့်မလို့ကုလသမဂ္ဂရဲ့ထောက်ပံ့မှုတွေကတကယ်လွတ်တဲ့နေရာကိုပို့ပြီးတော့မှပြည်ရောက်ပို့ပေးဖို့ရတဲ့အရောက်ပို့ပေးဖို့ရတဲ့တကယ်လွတ်တဲ့နေရာကိုပို့ပေးဖို့ရတဲ့လွတ်တဲ့
ကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံတွေကပြည်ပခါတွေအဆုံးသတ်ဖို့နောက်ငြိမ်းချမ်းရေးနဲ့ပြည်လဲတည်မြဲရေးဆိုင်ရာကြိုးပမ်းမှုတွေပို့ပြီးတော့မှအားကောင်းလာစေဖို့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတွေကိုကုလသမဂ္ဂအနေနဲ့မိဖက်အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးဆောင်ရွက်သွားမယ်ဆိုတာပြောဆိုသွားသလိုရန်မုံငွေတွေအပူတပြေးလိုအပ်နေတယ်ဆိုတာကိုလည်းသူ့ကျင်ညာချက်ထဲထည့်သွင်းဖော်ပြထားပါတယ်ရှင်။